အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကိုဗစ် -19 ကူးစက်ခံရသူ89တန်းကျော်တိုးလာပေမဲ့လည်းကျောင်းတွေစားတောက်ဆိုင်တွေဈေးဆိုင်တို့လိုနေရာတွေမှာနှာခေါင်းဆီးမတက်မနေရတားမြင့်ချက်ကိုရုပ်သိမ်းဖို့ပြည်내အတော်များများမှာစီစဉ်နေပါတယ်နယူးဂျာစီ၊ကနေဒီကတ်၊ဒယ်လာဝဲ၊ကလီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေကကျောင်းတွေနဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းဆီးမတက်မနေရအမိန့်ကိုရုပ်သိမ်းဖို့လာမဲ့သတင်းပတ်ထဲမှာကြေညာမှာပါကနေဒီကတ်ပြည်နယ်မှာကျောင်းသားတွေနဲ့ဝန်ထမ်းတွေနှာခေါင်းဆီးတက်တာကိုဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးသတ်မှတ်ထားပါတယ်။ဒယ်လာဝဲပြည်နယ်ကကျောင်းတွေမှာတော့နှာခေါင်းဆီးမတက်မနေရအမိန့်ကို March လ31ရက်နေ့မှာရုပ်သိမ်းမှာပါ။ကျောင်းတွေစားတောက်ဆိုင်တွေနဲ့ဈေးဆိုင်တို့လိုနေရာတွေမှာနှာခေါင်းဆီးမတက်မနေရအမိန့်ကိုပြည်နယ်တချို့မှသာသတ်မှတ်ထားတယ်လို့ New York Times ကဆိုပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကူးစက်နှုန်းဆက်လက်ကျဆင်းလာလို့ဒီလိုနှာခေါင်းဆီးတက်တာကိုဖြေလျှော့ပေးဖို့အစီအစဉ်ဖြစ်လာတာပါအမေရိကန်နိုင်ငံအတွင်းဖေဖော်ဝါရီလ2ရက်နေ့အထိနေ့စဉ် COVID ကူးစက်မှုက 38,000 ခန့်ရှိပြီးပြီးခဲ့တဲ့သတင်းပတ်ထက် 38.6 ရာခိုင်နှုန်းကျဆင်းသွားတယ်လို့ CDC ရဲ့အချက်အလက်တွေကသိရပါတယ်ရှင်